COVID-19 နဲ့ပတ်သက်ပြီးသိချင်တဲ့အကြောင်းအရာတွေကိုအခမဲ့မေးမြန်းနိုင်တဲ့ National Call Center ဆက်တင်ခဲ့တာဒီကနေ့မေလ9ရက်နေ့ဆိုတလပြည့်ပြီဖြစ်ပါတယ်။ဆရာဝန်တွေကိုယ်တိုင်ဖြည့်ကြားပေးနေတဲ့ Call Center ရဲ့တလအတွင်းလှုပ်ဆောင်ချက်တွေတွေ့ကြုံခဲ့ရတာတွေနဲ့ပတ်သက်ပြီး Call Center ကိုဦးဆောင်နေတဲ့စေတုတင်နာဦးစီးဌာနကညွှန်ကြားမှုချုပ်ပမောက္ခဒေါက်တာစောတန်းထွန်းနဲ့ဒုတိယညွှန်ကြားမှုဒေါက်တာမျိုးမျိုးမွန်တို့ကိုဆက်သွယ်မေးမြန်းထားတာပြောပြပါမယ်။ကျွန်မစုစုပါ COVID Call Center ကိုစတင်ခဲ့တဲ့ရည်ရွယ်ချက်အတိုင်းဒီတလအတွင်းမှာလုပ်နိုင်ခဲ့တယ်လို့ပမောက္ခဒေါက်တာစောတန်းထွန်းကပြောပါတယ
်။ Race ရနေပြီးတော့ဒါကကမ္ဘာ့ကာယကဂလိုဘယ်ပန်ဒမစ်ဆိုပြီးကြီးညာတဲ့နောက်ပေါ့လေ။ကာကွယ်ရေးနဲ့ပတ်သက်ပြီးတော့တွန်းတွန်းတက်တက်နဲ့အားသုံးကုန်ဆိုင်လှုပ်လာတဲ့နောက်ပိုင်းပေါ့။အဲလိုလည်းပဲနောက်ပိုင်းမှာဆက်မရွေးဝင်ကြီးရတယ်လို့ကျွန်တော်တို့လမ်းညွှန်တဲ့ဒီ Call Center ဆိုတာရှိဖို့လိုအပ်တယ်ပေါ့နော်။အဲ့ဒီမတိုင်ခင်တော့ Hotline ဆိုတာတွေတော့တုံ့ပြန်တော့ရှိတာပါ။ဒါ Hotline ကဘူးယိုနံပါတ်နဲ့ဆိုတော့နိုင်တဲ့ခါကျတော့မှာ Blue Ocean ဆိုတဲ့ company ကသူတို့ Call Center နဲ့ပတ်သက်တဲ့အတွေ့အကြုံတို့မှာရှိတော့သူတို့အဲ့ဒါသူတို့ရဲ့တရှိပြီးသား infrastructure နဲ့ဤပညာပေါ့ဒါကိုသူတို့မြစ်တာနဲ့စမိုင်းနာကစားကွန်ရီဌာနကကူညီရဆိုပြီးတော့တက်လှမ်းလာတယ်ပေါ့ Oridu တို့ Mitel တို့ MPT တို့ Telinor တို့သူတို့ကြတော့လေဒီသူခေါ်တဲ့သူတွေပတ်စံမကုန်ကြရအောင်သူက free ပေးမယ်ပေါ့အဲတစ်ဖက်ကကြတော့လေဆရာတို့ဒီလိုအပ်တဲ့စက်ပစ္စည်းတွေပေါ့ကျောင်းနေရှားဝင်နေအတွက်ကိုလည်းစားတောက်တယ်ဆရာတို့စီစဉ်နေတာမှာ UNICEF ကလည်းသူကြီးရဲ့ဘိုင်းနဲ့ကူညီတယ်တချို့သောစစ်တွေစီနာရှင်တွေကလည်းကူညီကြတယ်ပေါ့လေအဲ့ပုံစံနဲ့ဆရာတို့သွားတယ်အဲ့ဒါအခုတော့ဆက်တလာတီရှိလာတယ်ခေါ်တဲ့ call တွေမှာဆိုတဲ့ရဝေးတွေရောက်ပေါက်နေတဲ့နေရာတွေပဲခေါ်လာလို့ဆရာတို့တွေ့ရတယ်လေအဲကြောင့်လို့ဆရာတို့ call center ရဲ့ဥဒေပြဖြစ်တယ်ဆရာတို့ကျန်လမ်းမမီနိုင်တဲ့ဒေတာတွေနော်ဒီကစက်မရဲ့အသိပညာကိုဆရာတို့အမြန်ဆုံးဆရာဝန်များအတုံးပြန်ပြီးတော့ပြန်ပြီးပေးနိုင်တော့တယ်ဆရာတို့ကတော့ဒီ call center အထူးဆောင်တာအဝမ်းမြောက်တာဖြစ်တယ
် call center ကိုဆက်သွယ်မေးမြန်းသူတွေဟာ covid-19 နဲ့ပတ်သက်ပြီးဘလို့အကြောင်းအရာတွေကိုသိချင်းကြတာပါလဲဘာရီမေးမြန်းနေကြသလဲဆိုတာကိုဒုတိယညွှန်ကြားမှုဒေါက်တာမျိုးမျိုးမွန်ကရှင်းပြပါတယ
်ပထမပိုင်းတော့သူကသူယောဂမကူဆိုင်အောင်ဘလို့ကောက်ွယ်လို့ရမလဲဆိုတဲ့အကြောင်းဒီကမေးကြရဲပေါ့နော်နောက်ပိုင်းမှာဘာရီမေးလာကြတယ်လဲဆိုတော့ let alone covid-19 ကူးစက်နေတဲ့အခြေအနေပေါ့နှစ်ပတ်သုံးပတ်လောက်ကြာတဲ့အခါကျတော့ဒီ covid-19 ကာယရောဂါအရာဘယ်တော့လောက်ပြီးမှာလဲဆိုတော့မေကူမျိုးပေါ့နော်နောက်တစ်ခုကတော့အတူအလုပ်တွေပေါ့ရထားတဲ့ခါကျတော့ဘယ်တော့ပုံမှန်လဲပတ်မှာလဲဆိုတော့မျိုးသိချင်တယ်နောက် quarantine လုပ်ရတဲ့အကြောင်းတွေကိုတိတိကျကျသိချင်တာပေါ့နော်နောက်တစ်ခုကခုနောက်ပိုင်းမှာသိချင်တာလေးတွေရှိတယ်လူခန္ဓာကိုအပြင်အပြန်လာဘယ်လိုမျိုးပိုတက်ရမှာလဲနောက်သူတို့အိမ်ကပစ္စည်းချစ်ရတယ်ဘယ်လိုပိုတက်ရမှာလဲလို့ကျန်းမြင့်တွေဘာနဲ့ပိုတက်မလဲပေါ့တချို့ကလည်း quarantine နေနေမှာဆိုရင်တရားနဲ့တရားပေးမချက်တဲ့အကြောင်းအရာတွေအဲ့ဒါတွေကိုလည်းနေကြတယ်ပေါ့လက်တလောချင်းတွေမှာကျေကျောင်းလာတယ်ဒါမှမဟုတ်လည်းအချားနည်းနည်းရှိတယ်ဒါမျိုးဆိုပါဆက်လို့ရမယ်ဖေကိုသွားရမယ်ဆိုရဲနေရမျိုးလည်းရှိရပေါ့နော
်အခုဆီယမားတို့ရဲ့ဒီ call center မှာဆီယောင်ပထန်ဦးနဲ့ပေါ့နော်ဘယ်လိုပုံစံလဲပတ်ပြီးတော့ဖြည့်ဆို့ပေးနေလဲပြီးတော့ဒီနေ့ကိုမိလာသူဘယ်လောက်များရှိလဲရှင်
တနေ့တနေ့ကိုပြောင်းချင်ရတဲ့ခေါ်600ကျော်လောက်ကနေ1,300လောက်တိရှိပါတယ်တပတ်မှာ9ယောက်တုံး600ရှိရပေါ့နော်10ဖွဲ့ရှိပါတယ်ကျွန်တော်ကဒီနေ့မှာဒီနှစ်ခုကတာဝန်ယူရတာပေါ့နော်ဥပမာ D1 D2 ကဒီနေ့တာဝန်ယူရဆိုနေပြန်တာ34ပေါ့နောက် 567အလုပ်သွားရပေါ့နော်ဒီရက်မှာတခါကျွန်တော်တို့ duty လေပတ်သွားရပေါ့နော်အဲ့တော့စုစုပေါင်းဆိုရင်ကျွန်တော်ရဲ့ဈေးတူတည်နာဦးဌာနအဝန်တန်းဆရာဝန်က25လောက်ရှိပါတယ်။နောက်မြန်မာနိုင်ငံဆရာဝန်တင်းကကိုဆက်သွယ်လုပ်ပြီးတော့ volunteer လုပ်မယ်လို့ကြော်ထားတဲ့ဆရာဝန်တွေပေါ့နော်။သူတို့တွေကအယောက်20လောက်ရှိပါတယ
်။ဒီတလအတွင်းမှာကြုံတွေ့ရတဲ့အခက်အခဲတွေရှိတဲ့ဆိုရင်လည်းပြောပြပေးပါအောင်ရှင်
။တချို့တော့အခက်အခဲလေးရပါရှိတယ်ဆိုတော့ပြည်သူနေရာရဲ့ဆရာဝန်များအားလုံးနဲ့ပြည်သူနေကြတယ်။နောက်မင်းရဲ့လူရအနေနဲ့ရရက်ကပေါ့နော်။တော်ရုံမျိုးရောဖုန်းနဲ့မိရာကျော်လေးနည်းနည်းလွယ်တော့ကုန်ကြစီနဲ့ခေါ်ဆိုရတဲ့ဒီဒီမှာမရှိဘူးဆိုတော့နေကြတာပေါ့နော်။နေကြတဲ့အခါမှာတကယ်ကိုကြည့်ချင်းလို့သူတို့မသိတဲ့အကြောင်းအရာတွေနေခဲ့သူကတော့အများကြီးဆိုရင်လည်းကောစနာစားတာပါရတဲ့အရောမဟုတ်သေးဘူးနောက်မှာရရဲ့ဆောင်ရနောက်ပိုင်းအားသာပြီးနောက်ဆက်တဲ့ကိုတွေနေတိုင်းကြီးကဝင်တယ်ပေါ့နော်ဖုန်းကိုခေါ်ပြီးတော့အတန်နေကြနေရအဲတို့တော့လည်းကြီးစရာလုပ်ပြီးကြံထားသွားတာမျိုးနောက်တချို့ကပေါ့နော်လိန်ပိုင်းဆိုင်ရာနောက်ဆက်တဲ့တကယ်လုံးမျိုးတုံးတာမျိုးပေါ့နော်အဲ့လိုမျိုးလေးကိုတွေကနေသူဆိုပြီးမယ်ပေါ့နော်ဖြေနေရတဲ့ဆရာဝန်တွေနေတယ်တော့နေနေလေးဆိုရင်တော့ချက်ပြရတယ်ပေါ့နော်ကျွန်တော်ကတော့ခုချိန်ထိအကုန်လုံးကိုတိခန့်ပြီးတော့ပဲဖြေပြီးနေရပေါ့နော်။ဘာကြောင့်ဆိုတော့တကယ်တိကျနေတဲ့ပြည်သူလူထုကသူတို့တိကျနေတဲ့ information တွေမရလိုက်မှအတူတူကျွန်တော်တို့တိခန့်ပြီးဖြေပြီးနေပါတယ်။ဒါကကျွန်တော်တို့ဒီကာယောဂါကာဝေတာစီရေးအတွက်အရေးကြီးတဲ့လုပ်ငန်းတစ်ခုကိုဆောင်ရွက်နေတာဖြစ်တယ်ပေါ့နော်။အဲ့ဒီအတွက်နောက်ဆက်တာတွေမလုပ်ကြဘူးတော့ကျွန်တော်တို့ဘက်ကမြစ်တာရခံနေပေါ့နော်
။ဒီဆီယမားရဲ့ call center ဖွင့်လှစ်ထားတဲ့ရည်ရွယ်ချက်ကရောဘာများဖြစ်မလဲ။
COVID-19 နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြည်သူလူထုကသိကျင်တဲ့အခါမှာနိုင်ငံရဲ့တည်ငြိမ်ချက်လက်တွေကိုဓမ္မရေးဝန်ထမ်းတွေကကိုယ်တိုင်စနစ်ကြမြန်မြန်ဆန်ဆန်ပြန်လည်ဖြေကြားပေးနိုင်ဖို့ရည်ရတယ်ပေါ့။အဲ့တော့တစ်ခါတည်းမှာတည်ငြိမ်မှားတွေပြန့်နှံ့နေတာရှိရဲ့။အဲ့တော့ဒီရချက်ဒီမှန်ကန်တဲ့တည်ငြိမ်ချက်လက်တွေကိုပြည်သူလူထုကမှမြန်မြန်ဆန်ဆန်ပြန်သွားဖို့ပဲပေါ့နော်။အဲ့ဒါကကျွန်တော်တို့အဓိကရည်ရချက်ပါ။
စေတုတင်နာဦးစီးဌာနကဒုတိယညွှန်ကြားမှုဒေါက်တာမျိုးမျိုးမွန်ပြောသွားတာပါ COVID ရောဂါနဲ့ပတ်သက်ပြီးတည်ချင်တာတွေမေးမြန်းချင်တဲ့ဆိုရင်ဖုန်းနံပါတ် 2319 ကိုတိုက်ရိုက်ခေါ်ဆိုနိုင်ပါတယ်ခေါ်ဆိုတဲ့ဖုန်းတွေကိုလိုင်းခွင့်နံပါတ် 5 ခုကနေအလိုလျောက်စနစ်နဲ့ဖြေကြားပေးနေတာဖြစ်ပါတယ်ဆရာဝန်တွေနဲ့တိုက်ရိုက်ဆွေးနွေးခြင်းရတော့လိုင်းခွင့်နံပါတ် 3 ကိုခေါ်ဆိုပြီးခေါ်ဆိုသူတဦးကိုအချိန်6မိနစ်ကြာမေးမြန်းနိုင်တယ်လို့ကောစင်တာနဲ့ပတ်သက်လို့ကျမအင်းနဲ့အားကစားဝန်ကြီးဌာနရဲ့ဧပြီလ9ရက်နေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်